နှစ်လကြာပိတ်ထားတဲ့နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးတွေဒီကနေ့ပြန်ဖွင့်တဲ့အတွက်ရန်ကုန်မြို့ကရုံးရှိမှာလူတွေကြိတ်ကြိတ်တူတန်းစီပြီးနိုင်ငံကူးလက်မှတ်လာလုပ်ကြပါတယ်။တချို့ကမနေ့9နာရီလောက်ကတည်းကလာတန်းစီနေတဲ့အတွက်9နာရီထိုးတဲ့အချိန်မှာကိုလူတွေတော်များနေပြီလို့ဝန်ဆောင်မှုပေးသူတူကဗီဒီယိုကိုပြောပြပါတယ်။နိုင်ငံစီဝါရေးအခြေအနေမကောင်းတဲ့အချိန်ပြည်ပနိုင်ငံတွေကိုထွက်ပြီးပညာသင်ရှင်အလုပ်လုပ်ချင်ကြတဲ့သူတွေများနေတဲ့အကြောင်းကျန်းကုန်ကလာတဲ့တရင်ဦးသိန်းထိုင်ဦးပြောပြပေးပါမယ်ရှင်
။နိုင်ငံဝန်ထမ်းတွေအားလုံးစတေမလာသတို့ဝင်တွေကစပြီးနေတိုင်းရုပ်တရမယ်လို့ကိုဗစ်ထိန်းချုပ်ရေးကောင်စီကတောက်ကြတွေကကြေညာခဲ့ပြီးတဲ့နောက်ဒီကနေ့စတေမလာသတို့ဝင်တွေမှာတခြားအစိုးရရုံးတွေနီးတူကျန်းကုန်မြို့ကနိုင်ငံကူးလက်မှတ်ရုံး၊ passport ရုံးဒီနေ့ဖွင့်ပါတယ်။ရန်ကင်းမြို့နယ်ကပတ်စပို့ရုံးရှိမှမနေ့စောပိုင်းကလေးကပတ်စပို့လိုချင်တဲ့သူတွေတန်းစီနေကြတယ်လို့နိုင်ငံကူးလက်မှတ်ဝန်ဆောင်မှုပေးနေတဲ့လုပ်ငန်းရှင်တယောက်က VOE ကိုပြောပါတယ်။သူကိုယ်တိုင်နဲ့ဆရာဆန်လမ်းမော်ကနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးကိုဒီကနေ့သွားခဲ့တာပါ
။ဒီနိုင်ငံကြီးတော့ပါတယ်တော့ဘုံတော့ပေးတာမတော်နိုင်ဘူးလား။အဲ့တော့9လတာလူတွေရှိတယ်။အဲ့လိုလင်းလာတဲ့ဘုံတွေကရောင်းနေတယ်လူတွေရှိတယ်။အဲ့လိုလာတန်းစီနေကြတာမနက်ပိုင်း9လလောက်ကမလို့ရောင်းနေတယ်နော်။ဒီပေါက်မှာလုံးလုံးကတော့ဒီချားလေးမျိုးစိတ်ကိုပူလို့အဲ့လိုမျိုးမလုပ်ဘူး။အဲ့လိုလာကြတာလား။ကိုရောပြေးလာမှမျိုးတော့ဟိုဘာဒီကောင်ရှောက်ဘူးအဲ့လိုမျိုးလားပုံပါတော့
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအချုပ်နေခြင်းနိုင်ငံရေးစီးပွားရေးမတည်ငြိမ်ဖြစ်နေတာကြောင့်ပြည်ပနိုင်ငံတွေကိုသွားပြီးလှုပ်လှုပ်ချင်းသူတွေပညာသင်ချင်းသူတွေပုံများလာပါတယ်ကိုဗစ်ကြောင့်ပတ်စပို့ရုံးတွေယာယီမပိတ်ခင်မေလတုန်းကလည်းနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးရှိမှာလူ400 500ကျော်အထိနေတိုင်းရှိတဲ့အကြောင်းသူကပြောပါတယ်နှစ်လကြာရုံးပိတ်ထားပြီးပြန်ဖွင့်တဲ့နေ့မှာတော့လာစားတဲ့သူ900လောက်ရှိတယ်လို့ကျန်းကုန်နိုင်ငံကူးလက်မှတ်ရုံးရဲ့တာဝန်ခံသူကပြောရည်ကိုပြောပါတယ်ဒီလဲဆန်လာရီတော့ဆိုတာပြီးဘန်ငွေသွင်းရတာဖြစ်လို့မနေ့စောစောလာကြောက်လို့သူကကြံပြူပါတယ
်ဒီကံမင်းကိုလည်းသူရေတော့ကံလာပြီးဆောဆောလေးလာပြီးရင်ဆက
်ပြည်တော်စုအစည်းအဖွဲ့အစည်းတွေနဲ့တိုင်းနယ်ပြည်နယ်ဆွေးရုံးရုံးတွေစတင်မှာ73ရက်နေ့ကစပြီးနေ့တိုင်းရုံးပြန်တည်ရမယ်လို့ကိုဗစ်ထိန်းချုပ်ရေးကော်မတီကကြေညာထားတဲ့အတွက်နေပြည်တော်မန္တလေးနဲ့ဒေသတချို့ကနိုင်ငံကူးလက်မှတ်ရုံးတွေဒီကနေ့ကြံဖွင့်ခဲ့ပါတယ်မြန်မာနိုင်ငံကနေနိုင်ငံသားထွက်လွတ်လပ်ကြသူတွေထဲမှာအိန္ဒိယထိုင်းမလေးရှားစတဲ့နိုင်ငံတွေမှာတွားရောက်လွတ်လပ်ကြသူတွေအများဆုံးဖြစ်ပါတယ်မြန်မာလူ့သမားဝင်ကြီးဌာနရဲ့စီးရင်ရာပြည်ပထွက်လွတ်လပ်ကြတဲ့မြန်မာနိုင်ငံသား၄000ကျော်ရှိပါတယ်ခင်ဗျာ